အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကတော့ဂါဇာစစ်ပွဲမပြန့်ပွားရေးတစ်စက္ကန့်တွေလွတ်မြောက်ရေးအတွက်အကြီးသမဏနဲ့ဆွေးနွေးဖို့ရှိနေပါတယ်။ဝန်ကြီးအန်တိုနီဘလင်ကန်ဟာဂါဇာမှာဖြစ်နေတဲ့အစ္စရေးဟမတ်စစ်ပွဲဒေသတွင်းကတခြားနိုင်ငံတွေမပြန့်ပွားမကူးစက်ရေးနဲ့ကြံနေသေးတဲ့ဖမ်းဆီးကန်တစ်စက္ကန့်တွေပြန်လွှတ်ရေးစတာတွေကိုအကြီးသမဏအဗ်ဒယ်ဖတာ LCC နဲ့ဆွေးနွေးဖို့ကိုင်ရိုမြို့ကိုဒီနေ့ရောက်သွားခဲ့တာပါ။အစ္စရေးနဲ့ဟမတ်စကြားအစောပိုင်းကယာယီအပြစ်ခတ်ရစေးသဘောတူညီချက်ရဖို့ဒီအစ်ချင်းနိုင်ငံကပဲအဓိကကြားဝင်ဆောင်ရွက်ပေးခဲ့တာပါအဲ့ဒီယာယီပြစ်ခတ်ထားတဲ့ကာလအတွင်းမှာဟာမတ်စ်ကသူတို့ဖန်ထားခဲ့တဲ့တစ်စက္ကန့်တရားကြော်ကိုပြန်လွှတ်ပေးခဲ့တယ်လို့အစ္စရေးဘက်ကလည်းပါလက်စတိုင်းချင်းသား240ကိုပြန်လွှတ်ပေးခဲ့ပါတယ်ဝန်ကြီးဘလင်ကန်ဟာအစ္စရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးသူ့ရဲ့ရှေ့လယ်ပိုင်းခီးစဉ်နောက်ဆုံးတစ်ထောက်ဖြစ်တဲ့အစ်ချင်းကိုအခုလိုရောက်လာတာပါဝန်ကြီးဘလင်ကန်အနေနဲ့ဇန်နဝါရီ10ရက်နေ့မှာပါလက်စတိုင်းသမ္မတမိုဟာမက်အဘတ်စ်နဲ့ပါလက်စတိုင်းအနောက်ဘက်ကမ်းခြေမှာတွေ့ဆုံခဲ့ပြီးနောက်တစ်နေ့မှာပဲအီဂျစ်ကိုရောက်လာတာပါပါလက်စတိုင်းသမ္မတမိုဟာမက်အဘတ်စ်ဟာဝန်ကြီးဘလင်ကန်နဲ့တွေ့ဆုံခဲ့ပြီးဂျော်ဒန်ပြည်အဗ်ဒူလာအီဂျစ်သမ္မတစီစီတို့နဲ့လည်းသုံးပွင့်ဆိုင်တီးခြားဆွေးနွေးခဲ့ကြပါသေးတယ်ခင်ဗျ